ဟာကမျိုးမှာစစ်အာဏာသိမ်းမှုစန့်ကျင်သူတွေကိုစစ်တပ်ကဖမ်းဆီးခဲ့ပြီးနောက်အဲ့ဒီဖမ်းဆီးထားတဲ့သူတွေကိုပြန်လွှတ်ပေးဖို့အပါအဝင်အထက်ဆက်တဲ့ချက်ကိုဒေသခံပြည်သူ့ကာကွယ်ရေးဖွဲ့ကတောင်းဆိုထားပါတယ်။ဒီအချက်တွေကိုစစ်တပ်ဘက်ကမလိုက်လျောလို့ဆိုပြီးဟာကမျိုး6လမ်းစုံမှာရှိတဲ့စစ်တပ်လုံခြုံရေးကင်းစခန်းကိုလက်လုံတနတ်တွေကန်ဆောင်ထားတဲ့အဲ့ဒီဖွဲ့ကတနင်္လာနေ့ညကထပ်မံတိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့ဟာကပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတို့ကအခုလိုပြောပါတယ်။
ကျွန်တော်ဒီညနေ 7:30 ဝန်းကျင်မှာပေါ့နော်ကျွန်တော်တို့ဒီဟာကစီရဲ့ဖက်ဖွဲ့ကဒီအကြံဖက်ဆက်စစ်ဖောင်စီရဲ့သူတို့ဖက်ချတဲ့နေရာပေါ့နော်အဲ့ဒီဟာကျွန်တော်တို့သွားကြည့်တာဘာလို့လဲဆိုတော့ကျွန်တော်တို့အညာ statement ထောက်ထားတယ်လို့ဆက်တစ်ချက်ကျွန်တော်တို့ထောက်ထားတာရှိတယ်ဒီသူတွေဖိတ်ဆက်တာတော့ဝင်ပန်းနဲ့ဆက်တာပေါ့နော်ပြီးတော့ဖန်စီတာမျိုးပြီးတော့ဒီသူတွေငွေရစ်တောင်းတာတွေမလောက်ဖို့ကျွန်တော်တို့အတိပေးထားတယ်အဲ့ဒီဟာကိုစစ်ဘက်ကမလိုက်နိုင်ဘူးဆိုတော့ကျွန်တော်တို့ချင်းချောင်းမှဖြစ်တော်မယ်ဆိုပြီးတော့ကျွန်တော်တို့သွားဖြစ်တာကျွန်တော်တို့ကလက်ပြုံးနဲ့ဒီသူမီးတဲ့တွေနဲ့ပဲကျွန်တော်တို့ခြာသူတို့ဖက်က၄ယောက်ကြသွားတယ်ဒီ၄ယောက်ကျော်ဟိုတန်ရာရသွားတယ်ဟိုဖက်က
စစ်တပ်လုံခြုံရေးကင်းစခန်းပေါ်တိုက်ခိုက်မှုအတွင်းစစ်တပ်ဘက်က၄ဦးကြဆုံးပြီး10ဦးထိခိုက်တယ်လို့ဟာကားပြည်သူ့ကာကွယ်ရေးတပ်ဘက်ကပြောပေမဲ့ VOA အနေနဲ့တိကျတိမပြုတ်နိုင်ပါဘူးပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ဒေသခံတွေဘက်ကလည်းဆိတ်လန့်နေကြပါတယ်
ဆက်တနာကြိုးကြော်လောက်ဖြစ်မှာဒုံပကွေးတိုင်းနဲ့တနက်တိုင်းရဲ့အဲ့ဒါပဲကြားတာကျမကလေးတွေနဲ့ဆိုတော့လေးလေးကြောက်တာပေါ့အကြာကြီးမှအင်အောက်ချက်ကိုပြင်းပြင်းမှပဲဒီနေ့ရှိနိုင်လို့မထတာကျမတို့
တိုက်ခိုက်မှုဖြစ်တဲ့6လမ်းစုံကဟာကားကနေချင်းမြင့်နဲ့ဖလန်းဘက်စကိုင်းတိုင်းကလေးမျိုးဘက်ကိုသွားတဲ့လမ်းစုံတစ်ခုဖြစ်ပြီးအဲ့ဒီနေရာမှာစစ်တပ်ကနေလုံခြုံရေးယူထားတာပါမေလ၂ရက်နေ့ညပိုင်းမှာလဲဟာကားမျိုးကြောပုတ်စစ်ကောင်စီဂိတ်စခန်းတစ်ခုကိုဟာကားပြည်သူ့ကာကွယ်ရေးတပ်ဖက်ကပြစ်ခတ်တိုက်ခိုက်ရမှာစစ်တပ်ဖက်က၄ဦးထိခိုက်ကြဆုံးတယ်လို့ဒေသခံကာကွယ်ရေးဖွဲ့ဘက်ကထုတ်ပြန်ထားပါတယ်။ချင်းပြည်နယ်နဲ့ထိစပ်နေတဲ့စကိုင်းတိုင်းကလေးမျိုးနယ်ဘက်မှာလည်းစစ်ကောင်စီတပ်ဖွဲ့တွေရဲ့ရင်တွေကိုဒေသခံကာကွယ်ရေးတပ်တွေကတိုက်ခိုက်ခဲ့ကြပါတယ်။ကလေးမျိုးတောင်ပိုင်းတင်သားကြီးဝဘက်မှာစစ်ကောင်စီရဲ့ကားရန်တစ်ခုကိုပြစ်ခတ်တယ်လို့စစ်တပ်ဖက်ကလည်းပြန်ပြစ်ခတ်တဲ့အကြောင်းကလေး region defense association တပ်ဖွဲ့ဝင်တို့ကခုလိုပြောပါတယ်
။ဒီနေ့ပြစ်လို့လည်းသူပြန်လာတာ။ဒီကိစ္စကတော့မသိဘူးကြ။ပြစ်ကပြစ်ကြတာပဲ။သူပြန်ဆုတ်လာတာ။ရွာကုကနာကြီးများလို့။ကားတကြီးကြီးတမလဲ။ဟိုကပြစ်လို့လည်းသူပြန်လာတာ။နောက်ဆယ်ရောသွားပြန်တော့ဆယ်ရောပြစ်လို့ရော။အတီတော့ဒီတော့မသိဘူးကြနော်
။မလေးကလည်းကလေးမျိုးနဲ့ကလေးခန်းကုန်းလမ်းမပေါ်ကဆယ်ရောကြေးဝါနေမှာစစ်ကောင်စီတပ်ဖွဲ့ကားတန်းတွေကိုကလေးမျိုးလုံခြုံရေးတပ်ဖွဲ့ကပြစ်ခတ်တိုက်ခတ်ခဲ့ပါတယ်။အထူးခန့်ကတော့မသိရပါဘူး။ချင်းမြင့်နဲ့မင်းတမျိုးဟာခါမျိုးနဲ့စကိုင်းတိုင်းဒေသကြီးကကလေးသမူးအပါဝင်မြို့နယ်တော်များများမှာစစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြသူတွေကလုံခြုံရေးတပ်တွေဘက်ကလက်နက်နဲ့အကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုကြောင့်ဒေသခံတွေကရရလက်နက်ဆွဲကင်ပြီးပြန်လည်ခုခံလာကြတာဖြစ်ပါတယ်ခင်ဗျာ